ပြည်နိုင်ငံပေါ်ပြပကချိန်ချောက်မှုတွေထိုးလာနေတာကြောင့်စစ်သုံးစိတ်ကိုတိုးမြင့်သွားမယ်လို့ပြည်နိုင်ငံကဒီနေ့မှာပြောလိုက်ပါတယ်။လာမယ့်၄နှစ်အတွင်းပြည်နိုင်ငံရဲ့စစ်သုံးစိတ်ကိုတဟုန်တိုးတိုးမြင့်လာနိုင်တယ်လို့တရုတ်မျိုးသားပြည်သူ့ကွန်ဂရက်ညီလာခံမှာဝန်ကြီးချုပ်လီခချန်ကပြောလိုက်တာပါ။ပြည်နိုင်ငံရဲ့အခုနှစ်စီးပွားရေးတိုးတက်မှုနှုန်းဟာ900ခန့်နှုန်းသာရှိတာကြောင့်ဆယ်စုနှစ်ပေါင်းများစွာအတွင်းအနိုင်ဆုံးတိုးတက်မှုတွေတဲကနှစ်တစ်နှစ်ဖြစ်နေချိန်မှာပဲပြည်နိုင်ငံဘက်ကအခုလိုစစ်သုံးစိတ်ကိုတိုးမြင့်ဖို့ကြေညာလိုက်တာဖြစ်ပါတယ်။အခုနှစ်အတွက်စစ်သုံးစိတ်ကို 9.2 ရာခိုင်နှုန်းတိုးပြီးတော့တန်ဖိုးအားဖြင့်တော့အမေရိကန်ဒေါ်လာ225ဘီလီယံအသုံးပြုသွားဖို့စီစဉ်ထားတာပါ။ဒါဟာ2019ခုနှစ်ကစပြီးတော့အမြန်ဆုံးတိုးမြင့်လာတဲ့နှုန်းဖြစ်ပြီးတော့မနစ်ကတော့ 9.1 ရာခိုင်နှုန်းရှိပါတယ်။ရာထူးကနေအနားယူတော့မဲ့ဝန်ကြီးချုပ်လီခါချန်ကတော့တရုတ်နိုင်ငံပေါ်ဖီပါကနေဖိနှိပ်ထိန်းချုပ်ဖို့ကြိုးပမ်းတာတွေတိုးလာနေပြီးတော့တရုတ်တပ်ဖွဲ့တွေအနေနဲ့စီးလေ့ကျင့်မှုတွေနဲ့ပြင်ဆင်မှုတွေကိုအရှိန်အဟုန်မြင့်လှုပ်ဆောင်တင်တယ်လို့ညီလာခံကိုတက်ရောက်လာတဲ့ကိုယ်စားလှယ်ထောင်ပေါင်းများစွာကိုပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံရဲ့နှစ်စဉ်အသုံးစိတ်ဟာအမေရိကန်နဲ့ရှင်ရင်တော့အတော်လေးကိုနည်းနေသေးတာတွေ့ရပြီးတော့အမေရိကန်ရဲ့အခုနှစ်အတွက်သတ်မှတ်ထားတဲ့စစ်အသုံးစိတ်ဟာဒေါ်လာ800ဘီလီယံကျော်ရှိပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံဟာသူတို့တရားဝင်ကြေညာထားတဲ့ပမာဏထက်ပိုပြီးတော့အသုံးပြုလက်ရှိတယ်လို့အကြေကတ်တွေကတော့ပြောပါတယ်ခင်ဗျာ။